အိန္ဒိယနိုင်ငံကထိန်းချုပ်ထားတဲ့ကက်ရှမီးယားဒေသကရဲစခန်းတစ်ခုကိုခွဲထွက်ရေးလက်နက်ကင်တွေလို့တန်တရားရှိသူတွေကစီးနင်းတိုက်ခိုက်ပြီးလူ၈ယောက်ထက်မနည်းကိုပစ်တက်ခဲ့တယ်လို့အိန္ဒိယတာဝန်ရှိသူတွေကပြောပါတယ်။ဒါဟာအိန္ဒိယနဲ့ပါကစ္စတန်နိုင်ငံအကြားငြိမ်းချမ်းရေးဆွေးနွေးပွဲတွေလမ်းကြောင်းလွဲသွားအောင်ရည်ရွယ်တဲ့တိုက်ခိုက်မှုတွေဆိုပြီးဒေသဆိုင်ရာဆွေးရောကပြောနေတဲ့တိုက်ခိုက်မှုတွေကတခုပါ။ဟီရနဂါမြို့ကရဲစခန်းကိုတိုက်ခိုက်သူတွေကတနက်နဲ့တရဇက်ဝင်ပစ်ပြီးတော့ထွက်ပြေးဖို့အတွက်ထရက်ကားတစ်စီးကိုလူယူသွားခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။တေဆုံးသူ၄ဦးထက်မနည်းဟာရဲတပ်ဖွဲ့ဝင်တွေဖြစ်ပါတယ်။ဟရီနဂါမြို့ဟာအိန္ဒိယထိန်းချုပ်တဲ့ကက်ရှမီးယားဒေသရဲ့မြို့တော်ဆရီနဂါရဲ့တောင်ဘက်124မိုင်ကျော်အကွာမှာရှိတာပါ။တိုက်ခိုက်သူတွေဟာအနီးနားကတပ်စခန်းတစ်ခုကိုလည်းတိုက်ခိုက်ခဲ့ကြပါသေးတယ်။နယူးယောက်မြို့တော်မှာအခုသတင်းပတ်ကျင်းပနေတဲ့ကုလသမဂ္ဂထွေထွေညီလာခံပြင်ပမှာအိန္ဒိယနဲ့ပါကစ္စတန်ဝန်ကြီးချုပ်တွေတွေ့ဆုံဆွေးနွေးပွဲမတိုင်ခင်ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုလမ်းကြောင်းပြောင်းအောင်ရည်ရွယ်ပြီးအခုလိုတိုက်ခိုက်တာဖြစ်တယ်လို့ဂျမ်မူးနဲ့ကက်ရှမီးယားဒေသဝန်ကြီးချုပ်အိုမာအဗ်ဒူလာကပြောပါတယ်။